မင်္ဂလာညနေခင်းပါတော်တာရှင်များရှင်2018ခုနှစ်အောက်တိုဘာလ9ရက်အင်္ဂါနေ့ညနေခင်း VOA စီစဉ်ဒီကိုအမေရိကန်ပြည်သူမျိုးတော်ဝါရှင်တန်ဒီစီကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းတိုမီတာ16.25တို့ကနေတိုက်ထုံလင်းပြနေပါတယ်။ဒီမှာအီတန်ဇမဒီညနေခင်းတွေ့စီစဉ်ဒီကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်အောင်မဒီညနေခင်းသတင်းတွေကိုမတ်တငီထိုင်းနဲ့တွေ့ကြညာပေးသွားမှာပါ။အမေရိကန်ပြည်အောင်စုပ်တရားရုံးချုပ်တရားသူကြီးဖော်ဝင်သည့်အဖြစ် Brett Kavanaugh ဟာတနင်္လာနေ့ညနေကဂုံပြူကျန်းသစ္စာကျင်းဆိုတဲ့အခမ်းအနားကျင်းပခဲ့ပါတယ်။နောက်ဒီကနေ့မှာဒီဂျပန်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ဒါလို့ထိတ်တန့်အောင်တဲ့နေ့ကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါရှင်။ဒီနေ့ညတွေသောတာရှင်တွေနားဆင်ကြရမယ်ထဲမှာ
I regret that the strategic dialogue between our two countries was something that you all chose not to undertake.
အရှက်ခီးစဉ်တွင်မှတရုတ်နဲ့ဆက်ဆံရေးအကြောင်းအမေရိကန်နိုင်ငံသားဝန်ကြီးပွန်ပီယိုကအခုလိုပုံပွင့်လင်းလင်းဝေဖန်သွားတာကိုမကြခင်မှာပြည်စုံနာစင်ကြဖို့ရှိပါတယ်။ဒါ့အပြင်လက်နက်ကိုင်အဖွဲ့တွေဖမ်းဆီးခံထားရတဲ့ရှမ်းတိုင်းရင်သူတယောက်ထောင်ဒဏ်ကျခံရတဲ့တဲ့နဲ့မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုအစီရင်ခံစာအကြောင်းစာတွေကိုလည်းဒီညနေမှာနာစင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲအောင်တဲ့တွေကိုကိုအောင်နဲ့မတ်တင်ကြီးထက်တို့ကကြီးညာပေးသွားပါမယ်။
အမေရိကန်ပြည်ထောင်စုတရားရုံးချုပ်တရားသူကြီးဖွဲ့ဝင်တဲ့အဖြစ် Brett Kavanaugh ဟာတနင်္လာနေ့ညကဒီဂုံပြူကျန်းသစ္စာချိန်ဆိုတဲ့အခမ်းအနားတွင်တရားသူကြီးတယောက်အနေနဲ့ကင်တွေရမယ်ဘလို့ကိစ္စရမျိုးကိုမဆိုသဘောထားရှင်းရှင်းနဲ့အလေးနဲ့ထားစဉ်းစားသုံးသပ်တော့မှဖြစ်တယ်လို့ပြောလိုက်ပါတယ်။အမေရိကန်တွေကိုအခိုင်အမာပြောနိုင်တာကတော့ကျွန်တော်ဟာဥပဒေအတိုင်းသမာသမတ်ကြကြလွတ်လပ်စွာစီရင်ဆုံးဖြတ်ပြီးတော့တရားမျှတမှုအတွက်ယက်တီသွားမယ်တရားသူကြီးဖြစ်တယ်ဆိုတာပါလို့လဲအမီရောမှာကျင်းပတဲ့ခန္ဓာတွင်ပြောသွားတာပါသူကိုအတီးပြခန့်အနိုင်ရေးအထက်လွှတ်တော်တရားရေးကော်မတီမှာကျင်းပတဲ့ကြားနာပွဲတွေမှာပြင်းပြင်းထန်ထန်ဆစ်ဆီမေးမြန်းပြီးဒီအခြေအနေတွေကြောင့်နိုင်ငံတွင်းအကြီးအကျယ်သဘောထားတွေကွဲခဲ့ပြီးတဲ့နောက်ကေဗင်နော့ကိုတရားရုံးချုပ်တရားသူကြီးအဖွဲ့ဝင်ဖြစ်ခန့်အနိုင်ခဲ့တာပါကျန်းသစ္စာမချိန်ဆခင်မှာတော့သမ္မတဒေါ်နယ်ထရမ့်ကကေဗင်နော့အနေနဲ့အထက်တန်းကျောင်းသားဘဝကလိမ္မဲဆိုင်ရာစော်ကားဖို့လှုံ့ဆော်ခဲ့တဲ့ဆိုတဲ့ဆက်ဆက်ချက်တွေအပေါ်စုံစမ်းစစ်ဆေးခဲ့တာတွေနဲ့ပတ်သက်လို့သူနဲ့သူ့မိသားစုကိုတောင်းပန်ခဲ့ပါတယ်Brett နဲ့ Kavanaugh မိသားစုဝင်တွေရင်ဆိုင်ခဲ့ရတဲ့စိုးရွားတဲ့နာကျင်မှုတွေအတင်းအကျပ်ရင်ဆိုင်စေခဲ့ရတဲ့ညံ့နာမှုတွေအတွက်နိုင်ငံကိုယ်စားတောင်းပန်ပါတယ်သမိုင်းဝင်ဒီစစ်ဆေးခဲ့မှုအတွင်းခမည်းမအပြစ်မရှိကြောင်းတက်တည်ပြခဲ့ပါတယ်လို့ Trump ကပြောပါတယ် California ပြည်နယ်ကဒီတက်ကတူပမော့က Christine Blasey Ford ရဲ့ဆွေဆွေချက်တွေကိုတော့ Kavanaugh ကညှင်းဆုပ်ခဲ့ပါတယ်တရားရုံးချုပ်မှာတရားသူကြီး၉ဦးရှိပြီးအခု conservative အယူဝါဒပဲရင်းတဲ့တရားသူကြီးအရေးအတွက်၅ဦးဖြစ်သွားတာကြောင့်အများစုဖြစ်သွားပါတယ်။ဒီတရားသူကြီး၉ဦးကအနားယူတဲ့အထိဓမ္မမဟုတ်ကွယ်လွန်တဲ့အထိရာသက်ပန်တာဝန်ထမ်းဆောင်ခွင့်ရှိပါတယ်ခင်ဗျာ
။ American ဒုတိယရှေ့နေချုပ် Rod Rosenstein ကိုထုတ်ပြဖို့အစီအစဉ်မရှိဘူးလို့ American သမ္မတ Donald Trump ကပြောဆိုလိုက်ပါတယ်။2016ခုနှစ် American သမ္မတရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နှောက်ယှက်ခဲ့မှုနောက်ဒီကိစ္စစုံစမ်းမှုတွေပြက်ပြယ်သွားစေရေးကြိုးစားတဲ့အနေနဲ့သမ္မတထရန့်ကတရားရေးပိုင်းကိုဝင်ရောက်နှောက်ယှက်ခဲ့သလားဆိုတဲ့အပေါ်အထူးစုံစမ်းရေးမှူးရောဘတ်မူလာရဲ့စုံစမ်းမှုတွေကိုဒုတိယရှေ့နေချုပ်ကကြီးကြပ်နေတာဖြစ်ပါတယ်။မနေ့တနင်္လာနေ့ကဖလော်ရီဒါပြည်နယ်မှာမိန်ကွန်းပြောဖို့အသွားလေးရင်ပေါ်မှာဒုတိယရှေ့နေချုပ်ရော့ဆန်စတိုင်းနဲ့သမ္မတထရန့်တို့တွေ့ဆုံခဲ့ကြတယ်လို့အင်ဗျူရောပြောခွင့်ရကပြောပါတယ်။တွေ့ဆုံဆွေးနွေးမှုအခြေအနေဘယ်လိုရှိလဲလို့သမ္မတထရန့်ကိုသတင်းတောက်ကမေးလာမှာတော့သမ္မတထရန့်ကကောင်းပါတယ်လို့ဖြေသွားပါတယ်။သမ္မတထရန့်ရဲ့ဒုတိယရှေ့နေချုပ်နဲ့တခြားအစိုးရတာဝန်ရှိသူတွေကတရားဥပဒေစိုးမိုးရေးနေဆက်လုံခြုံရေးနဲ့တခြားအကြောင်းကိစ္စတွေကိုဆွေးနွေးကြတယ်လို့လည်းသမ္မတအင်ဗျူရောပြောခွင့်ရကပြောပါတယ်။ဒုတိယရှေ့နေချုပ်ရော့ဆန်စတိုင်းက2018ခုနှစ်တုန်းကအင်ဗျူရောတွင်သမ္မတရဲ့ပြောဆိုချက်တွေကိုလျှို့ဝှက်အတန်းဖန်ထားဖို့ပြောဆိုခဲ့တယ်လို့နောက်သမ္မတတာဝန်ထမ်းဖို့အရေးချင်းမပြည့်မီသူအဖြစ်သမ္မတထရန့်ကိုယာရုကဖေရှားနိုင်မလားဆိုတာကိုလည်းချိန်ဆကြဖို့ပြောဆိုပါတယ်လို့သတင်းနေမှာပြီးခဲ့တဲ့လကဖော်ပြခဲ့ကြပြီးတဲ့နောက်ဒုတိယရှင်နေချုပ်ကိုထုတ်ပြနိုင်တယ်လို့ခန့်မှန်းပြောဆိုခဲ့ကြတာပါဒုတိယရှင်နေချုပ်ကတော့သူဒီလိုမပြောခဲ့ဘူးလို့ညှင်းဆိုထားပါတယ်မနေ့တနင်္လာနေ့ဖလော်ရီဒါမိန်ကွန်းမှာလည်းသမ္မတထရန့်ကဒုတိယရှင်နေချုပ်နဲ့ဆွေးနွေးမှုကပြေးပြေးလည်လည်ရှိတယ်လို့ပြောဆိုသွားပါတယ်ရှင်
တူရကီနိုင်ငံအစ္စတန်ဘူကဆော်ရီအာရေဗီယာကောင်ဆယ်ဝင်ရုံးတွင်ဝင်ရောက်သွားရာကနေပြောဆုံးသွားတဲ့ဆော်ရီသတင်းတောက်ဂျမဲလ်ကာရှိုဂီကိစ္စနဲ့ပတ်သက်ပြီးတော့ပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ရမှာဆော်ရီအာရေဗီယာအနေနဲ့လက်ခံခွင့်ပြုဖို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပေကတောင်းဆိုလိုက်ပါတယ်တူရကီအရာရှိတွေကတော့သတင်းတောက်ကာရှိုဂီဟာ ကောင်စစ်ဝင်ရုံတွင်အသက်ခံရတယ်လို့ဆက်ဆက်ထားပြီးတော့ sorry ဘက်ကတော့သူဟာလုံချုံဘေးကင်းဇော်နဲ့ပြန်ထွက်သွားခဲ့တယ်လို့ပြောပါတယ်။ထင်ရှားတဲ့ sorry သတင်းတောက်လည်းဖြစ် Washington Post သတင်းစာမှာလည်းရေးသားသူ Jamal Khashoggi ဟာဘယ်နေရာမှာရှိနေတယ်ဘေးကင်းလုံချုံစွာရှိရလားဆိုတာနဲ့ပတ်သက်ပြီးတော့အမျိုးမျိုးပြောဆိုနေတာကိုတွေ့ရပါတယ်လို့ဖွန်ပေဟိုကဒီတနင်္လာနေ့နှောင်းပိုင်းမှာကြီးညာချက်ထုတ်ပြန်ပြောဆိုပါတယ်။ဘသူမှဘာမှမသိရကြောင်းဒီအချိန်လေးကိုမကြက်ကြောင်းသမ္မတဒေါ်နယ်ထရမ့်ကလည်းသတင်းတောက်တွေကိုမနေ့ကပြောပါရယ်တူရကီသမ္မတရစ်ချတ်တေးအာဒိုဝန်ကလည်း sorry အာနာပိုင်းဒီအနေနဲ့ကက်ရှိုဂီတက်ရှိထင်ရှားရှိနေကြောင်းသက်သေအထောက်အထားပြဖို့တောင်းဆိုပါရယ်သူဟာကောင်စစ်ဝင်ရုံးကနေပြန်ထွက်သွားတယ်ဆိုတာလောက်နဲ့ဒီကိစ္စဟာပြီးသွားမှာမဟုတ်ဘူးဆိုတာကိုလည်းသူကပြောပါရယ်ကက်ရှိုဂီဟာတူရကီနိုင်ငံသူကိုလက်ထပ်ဖို့လိုအပ်တဲ့စာရွက်စာရင်ကိစ္စတွေဆောင်ရွက်ဖို့ကောင်စစ်ဝင်ရုံးကိုအော်တိုဘာလ2ရက်နေ့ကဝင်ရောက်သွားတာပါသူရဲ့ချစ်သူကတော့ကောင်စစ်ဝင်ရုံးအပြင်ဘက်မှာစောင့်နေခဲ့တာဖြစ်ပြီးကက်ရှိုဂီပြန်ထွက်မလာဘူးလို့ပြောပါရယ်မနေ့ကအမေရိကန်ပြည်အောင်စုမှာနေထိုင်ခဲ့တဲ့ကက်ရှိုဂီဟာ sorry အစိုးရကိုဝေမနဲ့စောင်းပါးရေးသားခဲ့တာကြောင့်အစိုးရရဲ့အဖမ်းဆီးကိုရှောင်ရှားပြီး sorry Arabia ကနေထွက်ပြေးလာတာပါကိုပိုင်ဟန်နဲ့ပြုပြင်ပြောင်းလဲရေးလုပ်ခဲ့တဲ့ခေါင်းဆောင်ဆိုပြီးအမေရိကန်ကအားပေးထောက်ခံခဲ့တဲ့ sorry အင်ရှိဇမင်သားမိုဟာမက်ဘင်ဆယ်မန်ကိုကက်ရှိုဂီဟာမကြာခဏဝေမနဲ့ရှိသူဖြစ်ပါတယ်ခင်ဗျာ
ယူကရိန်းနိုင်ငံမြောက်ပိုင်းမှာဒီကနေ့အင်္ဂါနေ့စစ်တပ်လက်နက်သုံးလောင်းရုံတစ်ခုမှဇက်တိုက်ပေါက်ကွဲမိလောင်ခဲ့ပြီးတဲ့နောက်လူပေါင်း 12,000 ကိုဘေးလွရာရွှေ့ပြောင်းပေးထားရပါတယ်။မြို့တော်ခီယက်ရဲ့အရှေ့မြောက်ဘက်190ကီလိုမီတာအကွာမှာရှိတဲ့အစ်ချနေယာအနီးကသုံးလောင်းရုံမှာပေါက်ကွဲမှုဖြစ်တဲ့ဆိုတဲ့သတင်းပေးချက်ကိုမနေ့အစောကြီးမှရရှိခဲ့ပြီးတဲ့နောက်နိုင်ပိုင်းအကြာအထိ2မိနစ်တခါ3မိနစ်တခါပေါက်ကွဲမှုတွေဖြစ်ခဲ့တာလို့ယူကရိန်းကာကွယ်ရေးဝန်ကြီးကပြောဆိုပါတယ်။တေဆုံးထံရရတဲ့အစီအခံချက်တွေတော့မရှိသေးသလိုပောက်ကွဲမီးလောင်ရတဲ့အကြောင်းရင်းကလည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးလက်နက်တိုက်မီးလောင်ပောက်ကွဲမှုအန်တီအေကိုထိန်းချုပ်နိုင်ဖို့မိသက်သမားတွေစူးစမ်းနေကြပါတယ်ဒေတာရင်းမှာဓာတ်ငွေနဲ့လျှက်စစ်ပေးတာကိုတော့ဖြတ်တောက်ထားသလိုလမ်းတွေယထာလမ်းတွေနဲ့လေကြောင်းပြန်တမ်းမှုတွေကိုလည်းပိတ်ထားပါတယ်ယူကရိန်းနိုင်ငံမှာဒီနှစ်ပိုင်းနဲ့အတွင်းလက်နက်တိုက်တွေမှာမီးအကြီးအကျယ်လောင်ကျွမ်းမှုတွေနဲ့ကြုံတွေ့နေရတာဖြစ်ပါတယ်ရှင်
American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်အင်္ဂါနေ့ညနေခင်းသတင်းတွေကို VOA ကနေဆက်လက်ကြီးညာနေပါတယ်ခင်ဗျာနိုင်ငံတော်တမင်ငယ်ပုဂ္ဂိုလ်ဒေါက်ဆန်ဆူဂျီနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့ဟာဂျပန်မဲကောင်ထေသီစီဝေးပြင်ပမှာဒီကနေ့တရားတွေ့ဆုံခဲ့ကြပြီးမြန်မာနိုင်ငံမှာစီးပွားရေးပြုပြင်ပြောင်းလဲရေးတည်ငြိမ်အေဂျင်ကြီးနဲ့ရခိုင်ပြည်နယ်အရေးတို့နဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ပါတယ်။ဒါပြင်ဒီရခိုင်ပြည်နယ်ကထွက်ပြေးသွားကြသူတွေအရေးနဲ့ပတ်သက်ပြီးတော့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ကနေတရားလွတ်လပ်စွာစုံစမ်းစစ်ဆေးဖို့အရေးကြီးကြောင်းနဲ့နေရရင်စွန့်ခေါ်ထွက်ပြေးကြသူတွေကိုသူတို့နေရရင်ပြန်လာနိုင်လောက်တဲ့အခြေအနေတွေနဲ့နောက်ဒီပြန်လဲအခြေချနေထိုင်အောင်အရှိန်မြှင့်လှုပ်ဆောင်ဖို့ဂျပန်ဝန်ကြီးချုပ်ကပြောကြားပါတယ်နိုင်ငံတော်တိုင်ပင်ခဲ့ပုဂ္ဂိုလ်ဒေါက်ဆန်ဆူဂျီကလည
်းဂျပန်ဝန်ကြီးချုပ်ဂျီရှင်တိုအာဘေပြောသားတဲ့အတိုင်းပဲကျမတို့ဟိုလွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်ဟာမမှန်ကန်ကန်နဲ့တိတိကျကျမိကိုတာဝန်တွေကိုထပ်ဆောင်တော့မို့အရေးကြီးတယ်ဆိုတာကိုလက်ခံထားပါတယ
်ခေါင်းဆောင်တို့တွေ့ဆုံစဉ်မှာဂျပန်ရဲ့ထောက်ပံ့ကူညီငွေအမေရိကန်ဒေါ်လာ9ဘီလီယံကိုမြန်မာဆွေးရအနေနဲ့ဘယ်လိုသုံးစွက်မလဲဆိုတာနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးမယ်လို့မျှော်လင့်ကြောင်းဂျပန်ရရှိတွေကပြောပါတယ်ဂျပန်နိုင်ငံတိုကျိုမြို့မှာကျင်းပတဲ့ဆယ်ကြိမ်မြောက်ဂျပန်မဲခေါင်ထေသီညီလာခံမှာတော့ဒေါက်ဆန်ဆူဂျီကဂျပန်နဲ့ဒီမဲခေါင်ဒေသနိုင်ငံတွေအနေနဲ့ရှေ့ဆက်ပြီးတော့ဖွံ့ဖြိုးတိုးတက်ရေးအတွက်သာမဟုတ်ပဲဒေသရင်းညီညွတ်ရေးနဲ့လူမျိုးရေးတို့အတွက်လည်းလက်တွဲပူးပေါင်းဆောင်ရွက်သွားမယ်ဆိုတာကိုယုံကြည်မှုအပြည့်ရှိကြောင်းပြောပါတယ်အရှေ့တောင်အာရှဒေသနဲ့ဂျပန်နိုင်ငံကြားပူးပေါင်းဆောင်ရွက်ရေးတိုးမြင့်ဖို့အတွက်ကျင်းပတဲ့ဒီညီလာခံကိုဂျပန်မြန်မာထိုင်းကမ္ဘောဒီးယားလာအိုနဲ့ဗီယက်နမ်နိုင်ငံကခေါင်းဆောင်တွေတက်ရောက်လာကြတာပါအရှေ့တောင်အာရှဒေသနိုင်ငံတွေနဲ့ဂျပန်နိုင်ငံကြားချိတ်ဆက်ဆောင်ရွက်မှုတွေတိုးတက်ရေးအတွက်ကျင့်သုံးကြမယ်။2018တိုကျိုကြီးညာစာရန်ဆိုတဲ့မဟာဗျူဟာတရက်ကိုညီလာခံပြီးမှဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကကြီးညာခဲ့ပါတယ်။ဒေသတွင်းမှာတရုတ်နိုင်ငံရဲ့ယင်းနှမြုံနယ်မှုတွေနဲ့ဩဇာလွှမ်းမိုးမှုတွေတိုးမြင့်လာချိန်မှာပဲမဲခေါင်မြေဝမ်ဒေသနိုင်ငံတွေနဲ့ဆက်ဆံရေးတွေအားကောင်းလာအောင်ဂျပန်ဘက်ကကြိုးပမ်းတာဖြစ်ပါတယ်။စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေနဲ့အတူဒေသတွင်းနဲ့နိုင်ငံတကာလူမျိုးရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးရမှာမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ရဆိုင်ရင်တောင်တရုတ်ပင်လယ်ရေလွတ်လပ်စွာရေချောင်းတောလာခွင့်တွေကိုလည်းကောင်းဆောင်နေဆွေးနွေးကြရတယ်လို့ဝန်ကြီးချုပ်အာဘေကပြောပါရခင်ဗျာ
ရိုဟင်ဂျာတွေအပေါ်မတရားဖိနှိပ်မှုတွေကိုစုံစမ်းစစ်ဆေးဖို့မြန်မာအနေနဲ့ဆောင်ရွက်ဖို့ဆန္ဒမရှိသလိုဆောင်ရွက်နိုင်တဲ့အနေအထားလည်းမရှိဘူးလို့မြန်မာဆန္ဒကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကပြောဆိုလိုက်ပြီးမြန်မာစစ်ဘုတ်ချုပ်တွေကိုနိုင်ငံတကာခုံရုံးတင်ဖို့တိုက်တွန်းမှုကိုထောက်ခံလိုက်ပါတယ်။ရိုဟင်ဂျာတွေအပေါ်ရရဆက်ဆက်နှိမ်နှင်းခဲ့တဲ့အတွက်လူမျိုးရုံးတစ်ဖြတ်မှုလူသားမျိုးနွယ်အပေါ်ဆန့်ကျင်ကျူးလွန်မှုစစ်ရာဇဝတ်မှုတွေနဲ့မြန်မာထိတ်တန့်စစ်ဖက်တာဝန်ရှိသူတွေကိုစုံစမ်းစစ်ဆေးဖို့ကုလသမဂ္ဂအချက်လက်ရှာအဖွဲ့ကတောင်းဆိုထားတာပါမြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုရောကုလရဲ့ဆွတ်ဆွဲချက်တွေအလုံးကိုပါညှင်းဆိုပါတယ်ဒါအပြင်ကုလသမဂ္ဂအချက်လက်ရှာအဖွဲ့ဟာတစ်ဖက်သက်ဆန်းတယ်လို့ဆိုပြီးဒီရာဇဝတ်မှုဆိုင်ရာဆွတ်ဆွဲချက်တွေကိုစုံစမ်းစစ်ဆေးရေးကော်မတီကိုလည်းကိုယ်ပါတာဖွဲ့စည်းထားတာပါမြန်မာဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီလီကတော့မြန်မာအနေနဲ့ယုံကြည်ရလောက်တဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေနောက်တရားစွဲဆိုမှုတွေကိုတာဝန်ရှိတဲ့အတိုင်းလုပ်ဖို့ဆန္ဒမရှိသလိုလုံနိုင်စွမ်းလည်းမရှိဘူးလို့ရေးသားထားတဲ့ကုလကိုတင်သွင်းတဲ့အစီရင်ခံစာကိုမနေ့တနင်္လာနေ့ကTwitter လူမှုကွန်ရက်မှာတင်ခဲ့ပါတယ်မြန်မာဘက်ကတာဝန်ခံဖို့ပြက်ကွက်တာကြောင့်နိုင်ငံတကာတရားရုံးတွေဘက်ကဥပဒေချောင်းအရစီရင်ဖို့တာဝန်ရှိတယ်လို့လည်းရန်ဟီလီကထပ်လောင်းပြောပါတယ်နိုင်ငံတကာအတန်းဝိုင်းဘက်ကအရေးယူဖို့တာဝန်ရှိတယ်တရားဥပဒေချောင်းအရဆောင်ရွက်ဖို့နှောက်နှေးနေမယ်ဆိုရင်တော့မတရားဖိနှိပ်မှုတွေပိုပြီးများလာတာသာရှိမယ်လို့လည်းမြန်မာဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီကရေးသားထားပါတယ်ရှင်
ကင်မရွန်နိုင်ငံသမရရွေးကောက်ပွဲမဲရလက်တွေကိုရည်တွက်နေချိန်မှာပဲအတိုက်ခံကိုယ်စားလှယ်ဘက်ကသူအနိုင်ရတယ်လို့ပြောပါရတယ်။ကင်မရွန်တော်လှန်ရေးလှုပ်ရှားမှုကင်မရွန် Resistance Movement MRC ပါတီကိုယ်စားလှယ်မော်ရစ်ကမ်တိုကသူအနိုင်ရတယ်ဆိုပြီးတော့ပြောဆိုပေမဲ့သူပြောတာမှန်ကြောင်းတသက်ပြနိုင်တဲ့ရွေးကောက်ပွဲမဲရလက်တွေမနေ့တနင်္လာနေ့အထိတော့ထွက်မလာသေးပါဘူးခင်ဗျာ
။ပြင်းအားအဆင့်နှစ်ကိုရောက်သွားပြီဖြစ်တဲ့ Hurricane မုန်တိုင်း Michael ဟာမက္ကဆီကိုပင်လယ်ခွေ့ကိုဖြတ်တန်းပြီးကျူဘာနိုင်ငံကိုဝင်ရောက်နေသလိုအမေရိကန်ပြည်ထောင်စု Florida ပြည်နယ်နောက်ပိုင်းကိုလည်းဥတီလာနေချိန်မှာပဲမုန်တိုင်းကအကောင်လာနေပါတယ်။မနေ့တနင်္လာနေ့နောက်ပိုင်းမှာတော့ Hurricane မုန်တိုင်း Michael ကကျူဘာနောက်ပိုင်းကိုဝင်ရောက်ခဲ့ပါတယ်ရှင်။ Direct from Washington The
Voice of America The VOA ကောင်းနဲ့မတ်တင်ကြီးထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြပါပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့အမေရိကန်နိုင်ငံသားရေးဝန်ကြီးရဲ့အာရှခီးစင်ကြောင့်ကိုတင်ဆက်ပေးကြပါမယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုရဲ့အာရှခီးစင်အဆုံးသတ်ခဲ့ပါတယ်။တရုတ်နိုင်ငံခီးမှာတော့နှစ်ဖက်အပြန်အလှန်အမြင့်ချစ်ဖလှယ်ကြရမှာမကြုံစဘူးပုံမှန်လေးလေးဖြစ်တင်ဝေဖန်ခဲ့ကြပါတယ်။နှစ်နိုင်ငံဆက်ဆံရေးထိခိုက်အောင်နဲ့တင်းမာမှုတွေတိုးအောင်လုပ်နေကြတယ်လို့အပြန်အလှန်ဆွဆွဲခဲ့ကြတာပါ။ဝန်ကြီးပွန်ပီယိုရဲ့တရုတ်ခီးစဉ်ကမြောက်ကိုရီးယားခီးစဉ်နဲ့တော့မတူဘဲနဲ့ခြားနာပါတယ်။အမေရိကန်ရဲ့မဟာမိတ်တောင်ကိုရီးယားနဲ့ဂျပန်ကိုလည်းဝန်ကြီးပွန်ပီယိုတောရောက်ခဲ့ပြီးတော့မြောက်ကိုရီးယားခီးစဉ်မှာတော့နှစ်ဖက်စလုံးကအလုပ်ဖြစ်ပြီးတော့အောင်မြင်တဲ့ခီးဖြစ်ချီးကျူးခဲ့ကြပါတယ်။ VOA သတင်းတော်စင်ဒီစိန်ပြပွဲသတင်းလာကိုတော့ကိုကြီးညက်ကပြပြပေးပါလိမ့်မယ်
။အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့တရုတ်နိုင်ငံတော်ကောင်စီဝင်လည်းဖြစ်နိုင်ငံသားရေးဝန်ကြီးလည်းဖြစ်တဲ့ဝမ်ယီနဲ့လက်ဆွဲနှုတ်ဆက်ခဲ့ကြပေမဲ့သတင်းတောက်တွေသတင်းရယူခွင့်ရတဲ့သူတို့ရဲ့အစည်းအဝေးစတင်ချိန်မှာပဲနှစ်ဖက်အပြန်အလှန်တန်တမန်မဆန်တော့ပဲပြောင်းပြစ်တင်ဝေဖန်ခဲ့ကြပါတယ်တရုတ်နိုင်ငံသားဝန်ကြီးကအခုလိုပြောပါတယ
်အမေရိကန်နိုင်ငံအနေနဲ့ဒီလိုမှားယွင်းတဲ့လုပ်ရက်တွေကိုရပ်တန့်ခဲ့ရဖို့ကျွန်တော်တို့တိုက်တွန်းပါတယ်တရုတ်နဲ့အမေရိကန်အနေနဲ့မှန်ကန်တဲ့ပူးပေါင်းဆောင်ရွက်မှုလမ်းကြောင်းအတိုင်းရပ်တည်တင်တယ်လို့ကျွန်တော်တို့ယုံကြည်ပါတယ်အချက်တဲတွေထိတဲ့ရင်ဆိုင်မှုတွေအပြည့်နဲ့မှားယွင်းတဲ့လမ်းကြောင်းမှာကြောင်ပိတ်မိနေတာထက်နှစ်ဖက်စလုံးအဆင်ပြေမဲ့ပူးပေါင်းဆောင်ရွက်လမ်းကိုရွေးတင်ပါတယ်
ဝင်ကြီးမိုက်ပုံပီယိုကလည်းပွင့်ပွင့်လင်းလင်းအခုလိုတုံ့ပြန်ပါဗျာ
။နိုင်ငံသားမဟာဗျူဟာမြောက်ဆွေးနွေးကြဖို့ဆောင်ရွက်ရမှာကိုတာဝန်မယူဖို့ခင်ဗျားတို့အားလုံးကရွေးချယ်ခဲ့ကြတဲ့အတွက်ကျွန်တော်စိတ်မကောင်းပါဘူး။နိုင်ငံပြည်သူတွေလက်တလော့ခွင်လန်းနေရအောင်ကျေပြန့်တဲ့တမတ်ချက်တွေအရေးကြီးတဲ့ကိစ္စရပ်တွေဆွေးနွေးကြဖို့အတွက်ဒီတွေ့ဆုံမှုကအရေးကြီးတဲ့အခွင့်အောင်းတစ်ရပ်ဖြစ်နိုင်တယ်လို့ကျွန်တော်ယူဆခဲ့တာပါ
။အမေရိကန်ကတရုတ်နဲ့ကုန်သွယ်ရေးတင်းမာမှုပိုပြီးတိုးအောင်လုပ်နေတယ်လို့ဝမ်ယီကဆွဆွဲလိုက်တယ်လို့တရုတ်ရဲ့ပင်မအကျိုးစီးပွားထိခိုက်အောင်အမေရိကန်ကထိုင်ဝမ်နဲ့ပလဲနံပါတ်တင်အောင်ဆက်ဆံနေတယ်လို့ပြောဆိုလိုက်ပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံအကြားတောင်တရုတ်ပင်လယ်အရေးနဲ့လူအခွင့်အရေးကိစ္စတွေမှာသဘောတူညီမှုမရှိဘူးလို့ဝန်ကြီးပုံပီယိုကတိုက်ရိုက်ပြောဆိုခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်။ဒါပေမဲ့လည်းဝန်ကြီးနှစ်ယောက်လုံးကပူးပေါင်းဆောင်ရွက်မှုတွေကြဲကြဲပြန့်ပြန့်လုပ်ဖို့လိုအပ်တယ်လို့တော့ပြောဆိုကြပါတယ်။အမေရိကန်ဒုသမ္မတမိုက်ပန့်စ်ကတရုတ်နိုင်ငံကိုပြင်းပြင်းထန်ထန်ခုလိုဝေဖန်ခဲ့ပြီးနောက်ဝန်ကြီးမိုက်ပုံပီယိုကတရုတ်နိုင်ငံကိုတွားရောက်ခဲ့တာပါ
To put it bluntly President Trump's leadership is working ပွင့်ပွင့်လင်းလင်းပြောရမယ်ဆိုရင်တော့တမရထရန့်ရဲ့ခေါင်းဆောင်မှုကအလုပ်ဖြစ်ပါတယ်။တရုတ်ကထရန့်ဟုတ်တဲ့နောက်တစ်ယောက်ကိုအမေရိကန်တမရဖြစ်စေချင်တာပါ။တရုတ်ကအမေရိကန်ရဲ့ဒီမိုကရေစီကိုဆွတ်ဖက်ချေလဲနေတယ်ဆိုတာတန်တရားဖြစ်ချာမလိုပါဘူး
။ပုံပီယိုရဲ့အာရှနောက်ဆုံးခီးစဉ်ဖြစ်တဲ့တရုတ်ခီးစဉ်ကသူတနင်္ဂနွေနေ့ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဆွေးနွေးခဲ့တာနဲ့တော့တခြားစီပါပဲ။မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံမှုကိုအသေးစိတ်ထုတ်ဖော်ပြောဆိုခြင်းမရှိပေမဲ့နှစ်ဖက်စလုံးကအောင်မြင်ပြီးအလုပ်ဖြစ်တယ်လို့ပြောကြပါတယ်။တမရထရမ့်နဲ့ကင်ဂျွန်အွန်းနောက်တစ်ကြိမ်ထိပ်သီးဆွေးနွေးပွဲအတွက်နေရာနဲ့အချိန်သတ်မှတ်ရေးပုံပီယုံနဲ့ကင်ဂျွန်အွန်းဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကုညင်းချက်တင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒေါက်တာရှင်များရှင်အခုတစ်ခါမှာတော့ဒီနေ့ညဒိုင်းလေးလိုင်းစီမှာပါရီဆွေးနွေးပွဲရှိလေဆိုတာကိုကြည့်အောင်ပါ။
တိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့အစိုးရကြားတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေရေးသဘောတူညီချက် NCA ကိုလက်မှတ်ရေးထိုးခဲ့ကြတာဟာဆိုရင်၃နှစ်တာရှိခဲ့ပြီဖြစ်ပါတယ်။ဒီကာလအတွင်းငြိမ်းချမ်းရေးဖြစ်စဉ်တိုးတက်မှုဆုတ်ယုတ်မှုတွေဘယ်လိုရှိခဲ့ပါသလဲဆိုတာနဲ့ငြိမ်းချမ်းရေးအလားအလာအပေါ်တော်ရရှင်တို့ရဲ့ရှုမြင်ချက်တွေကိုအခုလာမယ့်အင်္ဂါနေ့ညချမ်းတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တော်ရရှင်တို့ရဲ့ဖုန်းနံပါတ်တွေဆွေးနွေးလို့တဲ့အကြောင်းအရာတွေကို VOE ရဲ့တယ်လီဖုန်းနံပါတ် 1-239-382-5554 ဒါမှမဟုတ်ရင်လဲ VOE ရဲ့အီးမေးလ်လိပ်စာ burmese@voanews.com တို့ကိုကြိုတင်ပေးပို့ထားလို့ရပါတယ် VOE ကပြန်ပြီးတော့ဆက်သွယ်ပါမယ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ရှင်
တော်တာရှင်တွေအနေနဲ့ဒီနေ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။အခုတစ်ခါမှာတော့ဒီလက်နက်ကင်အဖွဲ့ကဖမ်းဆီးထားတဲ့ရှမ်းတိုင်းရင်သူတယောက်ကိုထောင်နဲ့ချမှတ်လိုက်တဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကင်တွေဖမ်းဆီးတာကိုခံခဲ့ရတဲ့ရှမ်းတိုင်းရင်သူအမျိုးသမီးကိုတိုင်းရင်သားလက်နက်ကင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ TNLA တအောင်းပလောင်တပ်ဖွဲ့ကထောင်ဒဏ်3နှစ်အပြစ်ပေးလိုက်ပါတယ်။ရှမ်းတိုင်းရင်သူနတ်မောဟွန်လွတ်မြောက်ရေးအတွက်အဓိကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တစ်ဖွဲ့ဖြစ်တဲ့ UWSC ဌာနချုပ်မှာကြားခံအဖွဲ့တွေကစီစဉ်ညှိနှိုင်းနေသလိုဒေသခံတွေကဒီဖမ်းဆီးခံအမျိုးသမီးပြန်လွတ်ပေးဖို့တောင်းဆိုနေကြပါပဲ။ TNL ကအခုလိုကြေညာလိုက်တာလည်းဖြစ်ပါတယ်။အပြည့်စုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ထိုင်းချီဆိုင် View မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။တိုင်းပလောင်လက်နက်ကိုင်တပ်ဖွဲ့ TNL ကနေနှစ်လနီးပါးကြာဖမ်းဆီးထားခဲ့ပြီးနောက်နန်းခမ်းမြို့ကနတ်မို့ဟုံကိုပြီးခဲ့တဲ့ဒီတင်းပတ်ထဲမှာပဲအဖွဲ့ရဲ့စီမင်းတွေရထောင်ဒဏ်၃နှစ်စီရင်ချက်ချမှတ်ခဲ့တာဖြစ်ကြောင်းပြန်ကြားရေးရရှိပုံမှုတိုင်ကျော်ကပြောပါရယ် TNL တပ်ဖွဲ့တွေထိခိုက်တိုက်စုံခဲ့အထိဖြစ်ပေါ်ခဲ့တဲ့အပေါ်တာဝန်ရှိတဲ့အတွက်အခုလိုပြစ်ပေးဖို့ဆုံးဖြတ်ခဲ့တာလို့လည်းဆိုပါရယ
်ရကကြီးပုံမှန်3-3-3နဲ့ပေါ့နော်ဒီပြီးခဲ့တဲ့9ရက်ညနေမှာထောင်ဒဏ်၃နှစ်ချလိုက်တာကျွန်တော်ကဝန်ထမ်းတူဦးပေါ့နော်တာဝန်တန်းဆောင်နေတဲ့ဝန်ထမ်းတူဦးကအပြင်ဌာနကျေစမှုကဖြစ်တဲ့သူကျွလွန်လာလဲဒီကျွန်တော်ဝန်ထမ်းတူဦးကိုအပြင်ဌာနကျေမှုတူကအသက်ဆုံးရှုံးတဲ့အဖြစ်ဖြစ်တာပါမှာ
ထောင်ဒဏ်၃နှစ်အပြစ်ပေးလိုက်တဲ့ဆိုပေမဲ့လည်းဘယ်လိုဆက်လက်ဖမ်းဆီးထိန်းသိမ်းထားမှာလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူးနမ်မို့ဟောဖမ်းခံရမှုအဖြစ်မှပေါ်ပေါက်ရေးအတွက်ဆွေးနွေးညှိနှိုင်းဖို့ UWSC ဝတ်တပ်ဖွဲ့ဦးဆောင်တဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC ကလည်းအောက်တိုဘာလ၂ရက်နေ့မှာပဲအကြောင်းကြားထားပါတယ်လက်ရှိအချိန်မှာလည်း UWSC ဌာနချုပ်ဘန်ဇန်းဘက်မှ FVNCC အမြဲတမ်းကော်မတီတွေနဲ့နတ်မို့ဟုံလွတ်မြောက်ရေးကြိုးပမ်းနေတဲ့အဖွဲ့တွေတွေ့ဆုံဆွေးနွေးနေဆဲဖြစ်တယ်လို့နိုင်ငံမျိုးသောက်ကူပြုအဖွဲ့ဝင်ဆိုင်းလိန်မြတ်ကပြောပါရယ
်အဲဒီသူတို့ FVNCC ပြန်လာမှပဲကျွန်တော်တို့ကတရင်ချမှာပေါ့သူတို့ဟိုမှာရှိနေတော့မယ်သူတို့ရောက်လာမှပဲကျွန်တော်တို့ကဒီပေါ်မှာပဲမူတည်ပြီးတော့ပါဆက်လုပ်ရမယ်ဆိုတော့ကြံပြီးတော့စဉ်းစားရမှာပေါ့
FVNCC ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးညှိနှိုင်းရေးကော်မတီကလည်းနမ်မို့ဟုံဖမ်းခံရတဲ့နဲ့ပတ်သက်ပြီးလေ့လာစုံစမ်းမှုတွေပြုလုပ်ခဲ့ကြောင်း FVNCC အမြဲတမ်းကော်မတီအနေနဲ့ကြားဝင်ပြီးတော့တရားမျှတတဲ့နည်းလမ်းနဲ့ဖြေရှင်းဆောင်ရွက်ဖို့နမ်မို့ဟုံလူမျိုးရေးဆောင်ရွက်နေတဲ့အဖွဲ့တွေကိုခုံယူတွေ့ဆုံဆွေးနွေးနေပါတယ်။ TNL ပြန်ကြားရေးရရှိဖို့မှုစာအကျော်ကတော့ FVNCC ကလည်းလေ့လာစုံစမ်းနေတဲ့အခြေအနေတွေကိုတော့သူ့အနေနဲ့မသိရှိသေးဘူးလို့ပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းနန့်ခမ်းမြို့ပေါ်နေနမ်မို့ဟုံကိုပြီးခဲ့တဲ့ဩဂုတ်လ18ရက်နေ့ကတမ်းပလောင်တပ်ဖွဲ့ကနေဖမ်းဆီးခေါ်ဆောင်သွားခဲ့ပါတယ်။ဒီလိုမျိုးသမီးတယောက်ကိုဖမ်းဆီးတာဟာမဖြစ်သင့်ဘူးလို့နန့်ခမ်းမြို့လူငယ်ကွန်ရက်ဖွဲ့ဝင်သူကပြောပါတယ်။
ဒါနဲ့လည်းဖက်ရှင်မဆိုပါလေဒီဗီဒီယိုသူ့ကိုအဲ့ဒီလိုအကျဉ်းဖက်ပြီးတော့ထောက်ဆောင်သွားမျိုးမဖြစ်စေချင်ဘူးဒါဗီဒီယိုသူ့ရဲ့လုံခြုံမှုကိုချိန်ထောက်တယ်လို့ပဲကျွန်တော်မြင်တယ်လေ
ပြီးခဲ့တဲ့2019ခုနှစ်တုန်းကဒီအန်အယ်လီတပ်ဖွဲ့ဝင်နှူးကလည်းအဆိုပါနမ်မဟုန်တို့အိမ်ဆိုင်မှာခုန်ကောက်ခံပြီးအပြန်တပ်မတော်ကလည်းလမ်းမှာဆောက်ဆိုင်ပြီးပြစ်ခတ်ခဲ့လို့တယောက်သိဆုံးပြီးတယောက်အရှင်ဖမ်းမိခဲ့တဲ့ဖြစ်စဉ်ပေါ်အဆိုရတပ်ကိုသတင်းပေးခဲ့တဲ့ဆိုပြီးဒီအန်အယ်လီဘက်ကယူဆတာကြောင့်ဖမ်းဆီးတာဖြစ်နိုင်တယ်လို့လည်းဒေသခံတွေကယုံကြည်ထားကြပါတယ်နမ်မဟုန်ကိုပြန်လှုပ်ပေးဖို့အတွက်နန်းခမ်းမြို့ဒေသခံထောင်နဲ့ချီပြီးဇာနာပြတောင်းဆိုခဲ့ကြသလိုအမျိုးသားပြန်လည်သိမြတ်ရေးနဲ့ငြိမ်းချမ်းရေးပုံစံ MRPC နိုင်ငံရေးကျင်းသားများကုညီဆောက်ရှောက်ရေးအသင်း AAPP ရှမ်းနိုင်ငံရေးပါတီတွေကလည်းပြန်လှုပ်ပေးဖို့ကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ကြပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသဘက်မှာတောင်ပိုင်းရှမ်းပြည်သမ္မတ RCSSSC နဲ့တမ်းမလောင်တပ်ဖွဲ့တို့နှစ်ဖက်စစ်ရေးပဋိပက္ခတွေဖြစ်ပွားနေဆဲဖြစ်ပြီးတစ်ဖက်နဲ့တစ်ဖက်ရှမ်းမလောင်ကြေးရွာသားတွေကိုအပြန်အလှန်ဖမ်းဆီးမှုတွေရှိနေတယ်လို့အပြန်အလှန်ဆွဆွဲချက်တွေလည်းမကြာခဏဆိုသလိုသတင်းထုတ်ပြန်လေးရှိပါတယ်ခင်ဗျာ
နိုင်ငံဝင်သတင်းပေးပို့ထားတာဖြစ်ပါတယ်ခုတစ်ခါမှာတော့မြန်မာနိုင်ငံတွင်စီးပွားရေးဖွံ့ဖြိုးတိုးတက်မှုစီးကံစာကြောင်းကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာအထည်ချုပ်လုပ်ငန်းတွေနဲ့ပြည်ပပို့ကုန်တွေအားကောင်းလာတဲ့အတွက်2018-2019ခုနှစ်တွင်မှာဖွံ့ဖြိုးမှုနှုန်း 9.4% ခန့်နှုန်းရှိလာမယ်လို့ ASEAN Plus 3 Macro စီးပွားရေးသုတေသနယုံ ARMO ကပြီးခဲ့တဲ့ရက်ပိုင်းတွေမှာထုတ်ပြန်တဲ့စီးကစားကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းကမ္ဘာ့ဘဏ်ကတော့မြန်မာစီးပွားရေးဖွံ့ဖြိုးမှုနှုန်းခန့်မှန်းချက်ကိုမကြသေးခင်ရက်ပိုင်းကပြန်ပြီးတော့ပြင်ဆင်ခဲ့ပါတယ်။ခန့်မှန်းတဲ့အတိုင်းစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုရင်တဘာဝဘေးဒဏ်နဲ့ပြည်တွင်းရင်ဆိုင်ရတဲ့အခြေအနေရရက်ကိုထည့်သွင်းပြီးတော့စဉ်းစားရမယ်လို့လည်းပညာရှင်တွေကသုံးသပ်ထားကြပါတယ်။မဲမေခါကစူးစိတင်ဆက်ထားပါတယ်ရှင်
။ ASEAN Plus 3 Macro စီးပွားရေးသုတေသနယုံ ARMO ကမြန်မာစီးပွားရေးဟာတီတန့်ခိုင်မာတဲ့နိုင်ငံသားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေရရှိတာဆက်လက်ခိုင်မာတဲ့အဝိအထေပို့ကုန်နေနဲ့ပြည်တွင်းစားသုံးမှုဖွံ့ဖြိုးလာတဲ့အထောက်အထားတွေကြောင့်2018-2019ခုနှစ်အတွင်း 9.4% ခန့်နှုန်းအထိတိုးတက်လာနိုင်တယ်လို့မကြသေးခင်ရက်ပိုင်းကသုံးသက်ချက်အစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပါတယ်ဒီအစီရင်ခံစာထုတ်ပြန်တဲ့အချိန်ဟာရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့စွပ်စွဲချက်တွေနဲ့ EU ဥရောပသမဂ္ဂကကုံတွေကြီးဆိုင်ရာအထူးအခွင့်အရေးတွေရုပ်သိမ်းဖို့စဉ်းစားနေတယ်ဆိုတဲ့သတင်းထွက်ပေါ်နေချိန်ပဲဖြစ်ပါတယ်။ ARMO သုတေသနဌာနကစီးပွားရေးဆိုင်ရာအကြီးအကဲဒေါက်တာဟိုအီကာကတော့အခုလိုပြောပါတယ်
။ Myanmar is still very competitive because of the low wages. And so I think even
မြန်မာနိုင်ငံရဲ့အနေအထားကလောအားကတက်တက်တာနဲ့လူ့သမားတွေခိုင်းရနိုင်တဲ့အခြေအနေကြောင့်တခြားနိုင်ငံတွေနဲ့ရှင်ပြိုင်နိုင်တဲ့အနေအထားမှာရှိပါတယ်။တကယ်လို့ဥရောပသမဂ္ဂဘက်ကကုန်သွယ်ရေးဆိုင်ရာအထူးခွင့်ရေးတွေမရတော့ဘူးဆိုရင်တော့မှတခြားဇူးကွက်တွေရှာနိုင်တဲ့အနေအထားလို့ကျွန်တော်တို့ကသုံးသပ်ပါတယ်။တရုတ်နိုင်ငံဟာလည်းကမ္ဘာပေါ်မှာအဝတ်ထည်ပို့ကုန်တွေအများဆုံးတင်ပို့တဲ့နိုင်ငံဖြစ်ပါတယ
်။မြန်မာနိုင်ငံအထည်ချုပ်လုပ်ငန်းတွေကနေ2018-2019ခုနှစ်အတွင်းပြည်ပပို့ကုန်ပမာဏဟာအမေရိကန်ဒေါ်လာတန်း3,000ကျော်ဖို့အထိရှိလိမ့်မယ်လို့ ARMO သုတေသနဌာနခွဲအဖွဲ့ကခန့်မှန်းထားပါတယ်။ဒီလိုပြောရင်ပဲလေမြန်မာနိုင်ငံအတွင်းအထည်ချုပ်စက်ရုံတွေတော်တော်များများတရုတ်နိုင်ငံကလာရောက်ရင်းနှီးမြှုပ်နှံတာဖြစ်ပြီးကုန်သွယ်ခွင့်အထူးအခွင့်အရေးတွေကိုရယူရင်းဥရောပဈေးကွက်ကိုအဓိကအားထားနေရတာဖြစ်ပါတယ်။မြန်မာနိုင်ငံထည်ချုပ်လုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးမြင့်စိုးကတော့အခုလိုရှင်းပြသွားပါတယ်
။အမေရိကန်ဒေါ်လာပို့တဲ့အခါကျွန်တော်တို့ကအင်ဂျီတန်ဘိုးတွေပဲပြောတော့ပါတကယ်တမ်းတော့မြန်မာပြည်ကအင်ဂျီတန်ဘိုးကိုရတာမဟုတ်စုခပဲရတယ်။အဲ့တော့စုစုပေါင်းပြီးခဲ့တဲ့နှစ်ကပို့ခဲ့တာဆိုရင်ဒီဒေါ်လာကိုဘီလီယံနဲ့ချီပြီးဥရောပကိုပို့ခဲ့တယ်ပေါ့နော်။အဲတော့အဓိကကျွန်တော်တို့ပြောချင်တာကုန်သွယ်မှုပမာဏတဲ့ကျွန်တော်တို့ကအထည်ချုပ်မှာအလုတ်ကိုင်ခွန်လန်းဆိုတဲ့ဟာကအဓိကကြားပါတယ်။အဲကြောင့်ကျွန်တော်တို့အလုတ်ကိုင်ခွန်လန်းဘယ်လောက်ရတယ်။ဒီဈေးကွက်ပြောက်သွားရင်အလုတ်ကိုင်ခွန်လန်းဘယ်လိုအားနည်းသွားနိုင်လဲ၊ထိခိုက်နိုင်လဲဆိုတာမျိုးပဲကျွန်တော်တို့အဓိကထားပြီးပြောကြပါတယ်
။အောက်တိုဘာ၄ရက်နေ့ကထုတ်ပြန်ခဲ့တဲ့ကမ္ဘာ့ဘဏ်ရဲ့စီးပွားရေးအစီရင်ခံစာမှာမြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာ2018-2019ခုနှစ်မှာမူလခန့်မှန်းထားတာထက်3.5%ခန့်နှုန်းလောက်ကျသွားပြီး6.2%ခန့်နှုန်းသာရှိလိမ့်မယ်လို့ဖော်ပြထားပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းဟာလာမယ့်3နှစ်အတွင်းရော့ကျသွားလိမ့်မယ်လို့ထုတ်ပြန်ထားပါတယ်။ဒီနှစ်မြန်မာနိုင်ငံတော်ဝန်ရေလွှမ်းမှုတွေကြုံရတာ၊ကုန်ပစ္စည်းတွေဈေးတက်တာ၊ငွေကြေးဖောင်းပွားမှုဖိအားတွေရင်ဆိုင်နေရတဲ့အပြင်ရခိုင်ပြည်ပခန့်ရဲ့ရိုက်ခတ်မှုကြောင့်လည်းမြန်မာစီးပွားရေးဟာမူလကမှန်ထားသလောက်တိုးတက်မှုရှိမှာမဟုတ်ဘူးလို့ဆိုပြီးကမ္ဘာ့ဘဏ်ကမူလခန့်မှန်းချက်ကိုပြန်လည်ပြင်ဆင်ခဲ့တာဖြစ်ပါတယ်။စီးပွားရေးပညာရှင်တဦးဖြစ်တဲ့ဥက္ကင်မောင်ညိုဘောကဘေးရကတော့မြမစီးပွားရေးတိုးတက်မှုနှုန်းခန့်မှန်းချက်ကိုအခုလိုပြောဆိုလိုက်ပါတယ်။
တချို့ကန္နာတွေကတော့နော်ဟောဆယ်ဆယ်မှာဟိုထိမဲ့သဘောရှိတာပေါ့ခြုံပြီးတော့ပြောရတာခက်တယ်ဥမာမဆိုင်ပြိုးရေးကအခုရေရှမ်းသားတွေဘာလို့ကျွန်တော်တို့ဘလောက်ထိခိုက်လဲဆိုတာဟိုသိပြောပြောလို့မရသေးဘူးအဲတိတာတိတတာကြတာတော့နောက်ကဘာလက်ခီးသွွားကအနောက်ကလာတဲ့ကဘာလက်ခီးသွွားတော့ကြတယ်ကြပြီးတော့ဒီဘက်ကတရုတ်နဲ့ဒီရှိတောင်ကရှာသွားလာတွေကတော့များလာများလာတော့ရခိုင်ရဲ့ခေးရခိုင်မှုကရှိရောရှိတယ်တော့ဟွာကတော့ HR rate ကတော့ဒီဝိုင်းလုပ်ငန်းတွေလောကခိုင်ရတာတော့ခက်တဲ့သဘောရှိတယ်ဒါပေမဲ့ထုတ်လုပ်မှုနဲ့ဝန်ဆောင်မှုကတော့ကြဆင်းမယ်လို့သိပြီးတော့မထင်ဘူး။နောက်ဒါဈေးနှုန်းအပြောင်းလဲအဲသူတို့လုပ်ငန်းစဉ်အပြောင်းလဲလောက်ရတဲ့ဟာတွေတော့ရှိမယ်။ဆိုတော့မှန်းတာနည်းနည်းတော့ခက်တာပေါ့နော်။အားလုံးကိုတော့မမြင်ရဘူးပေါ့။အားလုံးကိုမမြင်ရတဲ့ခါကျတော့မှန်းတာနည်းနည်းခက်တဲ့အဲတက်မဲ့လာလာရှိတယ်လို့ကြမဲ့လာလာတွေကလည်းအဲတွေ့နေရတာပေါ့လေ။နော်ဆရာကတော့အကောင်းမြင်တဲ့ဘက်ကသာတယ်။နော်အဲ့တော့တက်ပါစီတက်မယ်လို့ဆရာမျှော်လင့်ပါတယ
်ဥက္ကမောင်ညိုဘောကပေတာပြောဆိုသွားတာပါ ADB အရှဖွံ့ဖြိုးရေးဘဏ်ရဲ့နောက်ဆုံးထုတ်ပြန်တဲ့2018ခုနှစ်စီးပွားရေးစစ်တမ်းမှာတော့2018အောက်တိုဘာကနေစမယ်ဘဏ္ဍာနဲ့မတိုင်ခင်ဧပြီကနေစက်တင်ဘာလအထိ6လတာကာလမှာမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်မှုနှုန်းဟာ 6.8% ခန့်နှုန်းရှိမယ်လို့ ADB ဘက်ကခန့်မှန်းထားပြီး2019ခုနှစ်မှာတော့9.2%ခန့်နှုန်းရှိလိမ့်မယ်လို့ခန့်မှန်းထားပါတယ်။စီးပွားရေးတိုးတက်လာတာရဲ့အဓိကရင်းမြစ်တွေဖြစ်တဲ့စိုက်ပျိုးရေးကဏ္ဍအားကောင်းလာတာ၊ပြည်ပပို့ကုန်တိုးတက်လာတာနဲ့ပုဂ္ဂလိကစားသုံးမှုနှုန်းတိုးတက်လာတာတွေကို ADB ကထောက်ပြထားပါတယ်။အခုချိန်ထိတော့စီးပွားရေးဖွံ့ဖြိုးတိုးတက်မှုနှုန်းကြိုတင်ခန့်မှန်းချက်တွေနဲ့ပတ်သက်လို့ကမ္ဘာ့ဘဏ်လို ADB ဘက်ကပြန်လည်ပြင်ဆင်တာမျိုးတော့မတွေ့ရသေးပါဘူးရှင်
။မမေခါတင်ဆက်ပေးထားတာဖြစ်ပါတယ်။ဒီညနေခင်းအတွက်သတင်းလာတွေကတော့ဒီလောက်ပါပဲရှင်။ဒီညနေခင်းအတန်းလေးစီစဉ်ပြပေးခြင်းည9:00မှာတော့ VOA ရဲ့ရုပ်မြင်သံကြားစီစဉ်တွေကို Asia Set 7ကနေတိုက်ရိုက်ကြည့်ရှုနိုင်တယ်လို့ Democratic မြန်မာအသံ TVB ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်။ကိုရိုနာဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုကိုအောင်ကကြေညာပေးပါလိမ့်မယ
်။တူရကီနိုင်ငံအစ္စတန်ဘူမှာရှိတဲ့ Sorry Arabia ကောင်စစ်ဝင်ရုံးကိုဝင်ရောက်ရှာဖွေမယ်လို့တူရကီနိုင်ငံသားဌာနကပြောလိုက်ပါတယ်။ဒီပျောက်ဆုံးသွားတဲ့သတင်းတော့ဂျမဲကာရှိုဂီအမှုနဲ့ပတ်သက်ပြီးတော့ပါဒီ Sorry Arabia ဘက်ကဒီလိုဝင်ရောက်ရှာဖွေမှာနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်မယ်လို့ဒီနိုင်ငံသားရေးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့လည်းအသေးစိတ်ကိုဖော်ပြထားတာမျိုးတော့မရှိပါဘူး။သတင်းတော်ကာရှိုဂီကလွန်ခဲ့တဲ့သတင်းပတ်ကဒီအစ္စတန်ဘူမြို့က Sorry Arabia ကောင်စစ်ဝင်ရုံးကိုဝင်ရောက်သွားခဲ့ပြီးတဲ့နောက်သူဟာအသက်ခံခဲ့ရတယ်လို့တူရကီဘက်ကတော့ပြောဆိုပါတယ်။ Sorry Arabia ဘက်ကတော့သူဟာတန်ယုံကနေပြီးတော့လုံခြုံဘေးကင်းစွာနဲ့ပြန်ထွက်သွားခဲ့တယ်လို့ပြောပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုတရားရုံးချုပ်တရားသူကြီးဖွဲ့ဝင်သည့်အဖြစ် Brett Kavanaugh ဟာတင်းလာနေညကဂုံပြုကြမ်းတစာချင်းဆိုတဲ့အခမ်းအနားတွင်တရားသူကြီးတယောက်အနေနဲ့ကင်တွေ့ရမယ်ဘလို့ကိစ္စရဲ့မျိုးကိုမဆိုသဘောထားရှင်းရှင်းနဲ့အလေးနဲ့ထားစဉ်းစားသုံးသပ်သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်။အမေရိကန်တွေကိုအခိုင်အမာပြောနိုင်တာကတော့ကျွန်တော်ဟာဥပဒေတိုင်းသမာသမတ်ကြကြလွတ်လပ်စွာစီရင်ဆုံးဖြတ်ပြီးတော့တရားမျှတမှုအတွက်ရည်တည်သွားမယ်လို့ဒီတရားသူကြီး Kavanaugh ကပြောဆိုသွားပါတယ်။အမေရိကန်ဒုတိယရှိနေကျော် Rod Rosenstein ကိုထုတ်ပြဖို့အစီအစဉ်မရှိဘူးလို့အမေရိကန်သမ္မတ Donald Trump ကပြောပါတယ်။2016အမေရိကန် Ukraine ပွဲမှာရုရှားကိုကြောက်ဝင်နောက်ဆက်ခဲ့မှုနောက်ဒီအရေးစုံစမ်းမှုတွေပြည့်ပြည့်သွားစေချူစားတဲ့အနေနဲ့သမ္မတ Trump ကတရားရေးဘိုင်းကိုဝင်ရောက်နောက်ဆက်ခဲ့သလားဆိုတဲ့အပေါ် Robert Mueller ကိုရှိနေကျော် Rosenstein ကကြီးကြပ်နေတာပါ
။သတင်းကြီးချုပ်ကိုကိုအောင်ငါကြီးညာပေးခဲ့တာပါ။ဒီနေ့နေ့အတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုရန်နိုင်ဖြစ်ပြီးတော့ Engineer ကတော့ Cornelius Stander ဖြစ်ပါတယ်။ကျမ Ethan စင်ပါရှင် View America တဲ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီ10:00အထိလိုင်းဒိုမီတာ24.25နဲ့52.2ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ညပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင
This program has come to you from the Voice of America, Washington.
From Washington.